ပါကစ္စတန်နိုင်ငံမှာတော့ဝင်ကြီးချုပ်အသစ်အဖြစ်ရှာဟိထာခန်အဘာစီအင်္ဂါနေ့ကကြမ်းတက်စာချိန်ဆိုခဲ့ပါတယ်။အဂတိလိုက်စားမှုဆွဲချက်တွေကြောင့်နဝရှာရီဖ်ဝင်ကြီးချုပ်တာဝန်ဆက်မယူသင့်ဘူးလို့တရားစွပ်တော်ချုပ်ကပြီးခဲ့တဲ့သတင်းပတ်မှာဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာမစ္စတာရှာရီဖ်နှုတ်ထွက်ခဲ့တာဖြစ်ပါတယ်။ဝင်ကြီးချုပ်တဲ့အဘာစီဟာဝင်ကြီးချုပ်ဟောင်းရှာရစ်ကိုအမာခံထောက်ခံသူဖြစ်တယ်လို့လက်ရှိအာဏာရပါကစ္စတန်မွတ်စလင်လီဂ်နဝပ်ပါတီရဲ့အကြီးအကဲဖွဲ့ဝင်ဖြစ်ပါတယ်။နိုင်ငံရဲ့ရွေးချယ်ဝင်ကြီးချုပ်အဖြစ်ဒီဝင်ကြီးချုပ်ဟောင်းနဝပ်ရှာရစ်ရဲ့ညီရှာဘတ်ရှာရစ်ကိုတာဝန်ပေးဖို့အတွက်အာဏာရပါတီကလိုလားတာပါ။ဒါနဲ့လွှတ်တော်မှာလက်သွားတဲ့နဝပ်ရှာရစ်နေရာမှာအစားထိုးမဲ့သူရွေးချယ်မှုတွေစတင်ဖို့45ရက်လောက်ဆောက်ရမှာဖြစ်ပါတယ်သူအနေနဲ့45ရက်ပဲဖြစ်ဖြစ်45နာရီပဲဖြစ်ဖြစ်ဝင်ကြီးချုပ်တာဝန်ယူရတဲ့ကာလအတွင်းမှာနိုင်ငံအတွက်အရေးကြီးတဲ့ကိစ္စတွေကိုဆောင်ရွက်သွားမယ်လို့ကြမ်းကြိမ်ပွဲမှာမစ္စတာအဘာစီကပြောကြားသွားပါတယ်အမတ်340မြောက်ရှိတဲ့အောက်လွှတ်တော်မှာ PMLN ပါတီအမတ်တွေကအများစုလွှမ်းမိုးထားပြီးတော့အင်္ဂါနေ့အစောပိုင်းကမဲခွဲခဲ့တာမှာမစ္စတာအဘာစီကိုထောက်ခံမဲ122မြောက်ရှိခဲ့ပါတယ်